လာမယ့်2019ခုနှစ်ဧပြီလ1ရက်နေ့ကျရင်လွတ်တော်တည်တည်မှာလစ်လန်နေတဲ့မဲဆန္ဒနယ်တွေအတွက်ကြားပြတ်ရွေးကောက်ပွဲကျင်းပမယ့်အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီနေ့ကြေညာပါရယ်ပြည်သူလွတ်တော်မှာလစ်လန်နေတဲ့မဲဆန္ဒနယ်6နေရာအမျိုးသားလွတ်တော်မှာ3နေရာနဲ့ပြည်နယ်လွတ်တော်နေရာ6နေရာစုစုပေါင်း18နေရာအတွက်ကြားပြတ်ရွေးကောက်ပွဲကျင်းပမယ်ဆိုတာကိုဒီပြည်ထောင်စုလွတ်တော်ရွေးကောက်ပွဲကော်မရှင်ကဒီနေ့အောက်တိုဘာလ17ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါပြည်ခဲ့တဲ့နှစ်နိုဝင်ဘာလရွေးကောက်ပွဲမှာတော့ဒီတောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမဲအပြတ်အသတ်အနိုင်ရပြီးလွှတ်တော်အသီးသီးမှနေရာအများစုကိုလွှမ်းမိုးနိုင်ခဲ့တာပါ။ပြည်သူ့လွှတ်တော်မှာအမှတ်နေရာ169နေရာ၊အမျိုးသားလွှတ်တော်မှာ89နေရာနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေမှာ280နေရာအနိုင်ရခဲ့တာဖြစ်ပါရဲ့ရှင်။